ထိုင်းမြန်မာနယ်စပ်တက်ခရိုင်နဲ့ကန်ချနာပူရီခရိုင်ထဲမှာဖေဖော်ဝါရီလ14ရက်နေ့တနေ့တဲ့မြန်မာလူငယ်40ကျော်ကိုဖမ်းဆီးခဲ့မိတယ်လို့ထိုင်းနယ်ဂျာဆောင်တက်ကပြောလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ကြောင့်စစ်မှုထမ်းလို့တဲ့လူငယ်တွေထိုင်းနိုင်ငံတဲကိုတရားမဝင်လမ်းကြောင်းတွေကနေဝင်ရောက်တာများလာနေပါတယ်။ဒီသတင်းကို VOA သတင်းတောက်မဲ့အေးမှပြောပြပေးပါအောင်ခင်ဗျာ
။မြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ကြောင့်စစ်မှုထမ်းလို့တဲ့လူငယ်တွေဟာထိုင်းနိုင်ငံတဲကိုတရားမဝင်လမ်းကြောင်းတွေကနေဝင်ရောက်လာကြရမှာတက်ခရိုင်ဖွပရမြို့နယ်ထဲမှာတော့28ဦးကန်ချနာပူရီခရိုင်မှာတော့18ဦးတနေ့တည်းဖမ်းမိခဲ့ပါတယ်တက်ခရိုင်ထဲမှာမြန်မာလူငယ်တွေဖမ်းမိကြောင်းထိုင်းနယ်ခြားဆောင်တက်ကဘိုမူးကြီးနတ်တခေါ်ရမ်ထစ်ကအခုလိုပြောသွားခဲ့ပါတယ
်ครับเวลาประมาณ4ทุ่มนะครับก็เจ้าหน้าที่ทหารนะครับรัฐบาลนะครับมาพบนะครับรายงานชาวเมียนมานะครับเป็นผู้ชาย11คนรวมเป็น27คนนะครับ27คนจะไปที่ไหนกันเราอ่ะ
နလီဆွမ်းအထူးတပ်ဖွဲ့ကဗိုလ်မှူးကြီးပြောဆိုသွားတာကတော့ကျွန်တော်တို့ကင်းလက်တပ်ဖွဲ့ဝင်တွေ14ရက်နေ့ည10နာရီမှာမြန်မာနိုင်ငံသားတွေပုံအောင်နေတာကိုတွေ့ရှိခဲ့တာပါသူတို့ကိုခေါ်လာတဲ့ကွဲစားလမ်းပြတွေကတော့ထွက်ပြေးသွားခဲ့ပါတယ်မြန်မာနိုင်ငံသားတွေဟာအသက်20နဲ့25နှစ်ကြားလူငယ်ပိုင်းတွေပါသူတို့28ယောက်ကိုဖမ်းမိပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဖေဖော်ဝါရီလ14ရက်နေ့တနေ့တည်းမှာပဲမြန်မာ40ကျော်ဖမ်းမိတာဖြစ်ပြီးလူငယ်တွေဟာမြန်မာနိုင်ငံကမြန်မာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ကြောင့်ထွက်လာကြတာဖြစ်တယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကလည်းအခုလိုပြောပါတယ
်ဖုတ်ဖရမြို့နယ်ငပြောတော်တခုရဲ့အတွင်းမှာတရားမဝင်နေစားဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာ28ယောက်အမျိုးသားက17ယောက်အမျိုးမျိုးက17ယောက်ကိုနေရဆောင်နေကြဆောင်တပွဲရနေပြည်စီပြီးတော့ဖမ်းဆီးလိုက်တယ်ဆိုတော့ကျွန်တော်ပြရပါတယ်အရွယ်ရောက်ပြီဆိုင်စစ်မှုထမ်းမလီရအနည်းဆုံးနှစ်နှစ်စစ်မှုထမ်းမလီရဥပဒေကြောင့်စစ်မှုထမ်းရမှာဖြစ်တဲ့အတွက်မြန်မာနိုင်ငံအရွယ်ကောင်းလူငယ်တွေကဒီဥပဒေကိုပေါ်မှာစိုးရင်ကြောက်ကြမှုကြီးစွာဖြစ်ပေါ်ပြီးတော့တဲထွက်လာကြတဲ့သဘောပါပဲအလားတူအဲဖေဖော်ဝါရီ14ရက်နေ့မနေ့ပိုင်းမှာပဲထိုင်းနဲ့မွန်ပြည်နယ်နယ်စပ်ကန်ချနာပူရီခရိုင်ထဲမှာတရားမဝင်မြန်မာ18ယောက်နဲ့လမ်းပြတစ်ယောက်ကိုဒေသဆိုင်ရာလုံခြုံရေးအဖွဲ့ကနေဖမ်းမိပါတယ်ဗျ။ဒါကြောင့်မို့လို့အဲ့ဒီတနေ့တည်းပဲအားလုံးပေါင်း54ယောက်နဲ့လမ်းပြ2ယောက်ဖမ်းဆီးရမိတာဖြစ်ပါတယ်
။ဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုတော့ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာမှုတွေနဲ့အရေးယူသွားမှာဖြစ်ပြီးလဝကဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။စစ်ဗိုလ်ထံဥပဒေကျင်ညာပြီး9ရက်အတွင်းမှာပဲစစ်မှုထမ်းလို့တဲ့မြန်မာလူငယ်တွေဟာထိုင်းမြန်မာနယ်စပ်ဘက်ကိုထွက်ခွာလာကြသူတွေရှိတယ်လို့တချို့ကလည်းတိုင်းရင်းသားလက်နက်ကင်နယ်မြေတွေစီကိုရောက်သွားကြတာတွေလည်းရှိနေပါတယ်ရှင်။